ဆီးရီးယားနိုင်ငံကလာတဲ့လူနှုတ်ကိုအကြမ်းဖက်မှုပြုလုပ်မဲ့တန်တရားရှိခံရသူတွေဖြစ်ဖန်ဆီးထားတယ်လို့ Swiss Anna Bain တွေကအတည်ပြုပြောကြားလိုက်ပါတယ်။တောက်ကြနေကဂျနီဗာမြို့မှာပောက်ကွဲစီရတဲ့ပစ္စည်းတွေနဲ့အစိတ်ငွေတွေအစိတ်တန်ငွေတွေပြုလုပ်တာတင်းစီရနဲ့တည်ယူပို့ဆောင်တာတွေပြုလုပ်ခဲ့တယ်လို့တန်တရားရှိခံရတဲ့လူနှုတ်ကိုဖန်ဆီးထိန်းသိမ်းထားတယ်လို့ Switzerland ရှစ်နေချုပ်ကကျညာချက်ထုတ်ပြီးပြောကြားလိုက်ပါတယ်။အဲ့ဒီတန်တရားရှိခံရသူနှုတ်ကို Al-Qaeda နဲ့ IS တို့လိုအကြမ်းဖက်အဖွဲ့တွေကိုတားမြစ်တဲ့ဥပဒေနဲ့ရာဇဝဥပဒေအရရာဇဝမှုဖြစ်ဆွဲဆိုသွားမယ်လို့ကျညာချက်ထဲမှာဖော်ပြထားပါတယ်။တန်တရားရှိခံရသူနှုတ်ကိုဖမ်းဆီးချိန်မှာသူတို့ကားထဲမှာပတ်ကွဲစီရတဲ့ပစ္စည်းတွေအစနာတွေတွေ့ခဲ့ရတယ်လို့ Swiss တရင်းနေမှာဖော်ပြထားပါတယ်။ဂျနီဗာဒေသကအာဏာပိုင်တွေဟာ IS အဖွဲ့နဲ့ဆက်စပ်မှုရှိတဲ့ Jihad Wadi လို့တန်တရားရှိခံရသူ၄ဦးကိုရှာဖွေနေခဲ့တာဖြစ်ပြီးတော့တောက်တန်တွေကဖမ်းဆီးထားသူတွေဟာအဲ့ဒီရှာဖွေမှုနဲ့ဆိုင်ဆိုင်တော့မသိရသေးပါဘူး။တစ်ချိန်တည်းမှာ IS အကြမ်းဖက်အဖွဲ့ဟာအစ်စ်နဲ့မခြားတူညီတဲ့ Syria Passport အတုတွေကိုပြုလုပ်နိုင်တယ်ဆိုတဲ့သတိပေးချက်ကို American ဆိုရကထုတ်ပြန်လိုက်တဲ့အတွက်အကြမ်းဖက်အဖွဲ့တွေအနောက်နိုင်ငံတွေကိုခိုးဝင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေပုံမတိုးပွားလာခဲ့ပါတယ်။ IS အကြမ်းဖက်အဖွဲ့ဟာ Syria ရဲ့ Passport ပုံနှိပ်တဲ့စက်တွေကိုအသုံးပြုခွင့်ရနေပြီး Passport စာအုပ်အလွတ်တင်တဲ့ Syria နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်အမှန်တွေကိုအသုံးပြုခွင့်ရနေတာတွေ့ရတယ်လို့ American လူဝင်မှုကြီးကြပ်ရေးနဲ့အခွန်စည်းကြပ်ရေးဌာနရဲ့အစီရင်ခံစာတစ်ခုမှာဖော်ပြခဲ့တာဖြစ်ပါတယ်။